မြန်မာနိုင်ငံတဝန်းမောက်တုံလေးဆက်လက်အားကောင်းနေတဲ့အတွက်ရန်ကုန်အပါအဝင်ပြည်내နဲ့တိုင်းအတော်များများမှာမိုးများပြီးတော့ရေကြီးရေဆန်းဖြစ်နေတာကြောင့်မြေပြိုကျမှုအန္တရာယ်ကိုအထူးသတိထားကြဖို့မိုးလေဝသပညာရှင်များသတိပေးလိုက်ပါတယ်။ဒီအထက်ရန်ကုန်မြို့မှာတော့မိုးကြီးပြီးရေဆန်းတဲ့တန်းအတော်ဆူဆူဝါးဝါးခံလိုက်ရတာဟာစီကမဲ့အမိုက်ဆွန်ပြမှုတွေနဲ့စနစ်ကျတဲ့ရေစီးလေလာစနစ်မရှိတာကြောင့်ဖြစ်တဲ့အတွက်စနစ်ကျတဲ့မြို့ပြစီမံကိန်းစနစ်ကိုစီမံကိန်းချပြီးတော့စနစ်တကျဆောင်ရွက်တင်တယ်လို့လည်းမြို့ပြပညာရှင်ကအကြံပြုပါတယ်။အသေးစိတ်ကိုတော့မဆူပုံကတင်ပြထားပါတယ်ရှင်။
ဟုတ်ပါတယ်ဘိုးရီဝတာနဲ့ဇလားဗေဒဦးစီးဌာနရဲ့ထုတ်ပြန်ချက်အရကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တောင်ပိုင်းတွေမှာမုတ်တုံလေအားကောင်းနေတဲ့အတွက်ရန်ကုန်တိုင်းပါဝင်မြန်မာနိုင်ငံတဝန်းပြည်နယ်နဲ့တိုင်းတော်တော်များများမှာမိုးတဲထန်စွာဇက်တိုက်ရွာသွန်းနိုင်ခြင်းရှိပါတယ်ဒီနှစ်ကတော့တနင်္ဂနွေလုံးအတိုင်းအတာနဲ့မုတ်တုံမိုးအတော်လေးအားကောင်းမဲ့နေ့ဖြစ်တယ်လို့ဘိုးရီဝတာပညာရှင်ဒေါက်တာထွန်းလွင်က VOA မြန်မာပိုင်းကိုပြောပါတယ
်အခုမုတ်တုံကလောလောဆယ်မှာတောင်ပိုင်းမှာအားကောင်းနေတာဒီတစ်ပတ်ပြတော့သူအပေါ်ကိုပြန်ပြက်လာမယ်ဆိုတော့ဒီတစ်ပတ်လုံးကိုမြောင်ပိုင်းဆုံးကချင်းနောက်ကလွဲရင်တော့တပီလုံးမိုးရဖို့ရှိတယ်။နောက်ကျော်လာတလာလုံးပေါ်ကမိုးရသွန်းမှုကလည်းဒီကချင်းနဲ့တင်းလာရလွဲရင်တပီလုံးကရသွန်းနေတဲ့ပုံပဲ။ဒီနေ့ကမိုးကောင်းမဲ့နေ့လို့ဖြည့်ထွက်နေကြဗျာ။နော်။ကျော်လာကျော်လိုင်းလာဩဂုတ်လစက်တင်ဘာလပမာလုံးတော့မိုးမှုတဲ့မွန်အောင်တုံးလုံးကရသွန်းနေတဲ့ပုံပဲလို့ဖြည့်ထွက်တဲ့ဒီနေ့ကတော့မိုးကောင်းပြီးတော့ရေကြီးတဲ့အနေကိုတော့တော်တော်တတိထားမဲ့နေ့လို့ကျွန်တော်ပြောချင်ပါတယ
်။အခုလိုမုတ်တုံမိုးတီးထန်စွာရသွန်းမှုတွေကြောင့်ရေကြီးရေရှမ်းတာမြေပြိုကျမှုအန္တရာယ်ကိုအထူးသတိထားရမယ်လို့ဦးထွန်းလင်ကသတိပေးပြောဆိုပါတယ်
။ဒီနိုင်ငံလုံးမှာမိုးကသူ့ဒေသအလိုက်အပြီးပြီးရှိတဲ့ normal တွေနဲ့ကြော်မဲလို့အဖြေထွက်ကြပါတယ်။ချင်းလို့ကျွန်တော်တို့ရှမ်းလို့ကချင်းလို့သခိုင်းတဲ့လူတွေကတစင်လာရမြေပြိုတတ်တဲ့သဘာဝရှိတော့အဲ့ဒီဒေသမှာနေတဲ့လူတွေကမိုးလေဝသတစင်ကိုနားဆွင့်ပြီးတော့ဒါကြောင်ကြချောင်းရည်ရဲ့မြေပြိုလာရဲ့အနေတိုင်းမှာဆိုရင်ဒီဖုံးမနာရဲ့ဒါတွေသတိထားဖို့လိုပါတယ်။ခြုံရောရင်တော့ဒီမိုးရင်းတင်းလုံးရှိကြောင်းသဘာဝဘေးရန်ရဲ့နံပါတ်1ဥသာပေးရတော့ရေကြီးရဲ့အန္တရာယ်ပါပဲနံပါတ်2ကတော့ရေပြူတာနဲ့ကြောင်ကြချောင်းရည်ကြောင်းအနေနဲ့ရင်းမြုပ်တာဒါကိုကျွန်တော်တို့အထူးကြည့်ရပါလိမ့်မယ
်ရန်ကုန်မြို့မှာတော့တနင်္ဂနွေနေ့ကမိုးတီးထန်စွာကြွားသွန်းမှုကြောင့်မြို့နေရာတော်တော်များများမှာမကြုံစဘူးရေကြီးရေရှမ်းတဲ့ဓာတ်ကိုဆူဆူဝါးဝါခံလိုက်ရပါတယ်ဒီလိုဆိုးဝါးတဲ့ရေကြီးရေရှမ်းတာမျိုးမဖြစ်အောင်ခင်မီစနစ်ကြတဲ့မြို့ပြစီမံကိန်းစနစ်ကိုရေရှည်စီမံကိန်းချပြီးတော့တက်ဆိုင်တဲ့တာဝန်ရှိသူတွေအနေနဲ့စနစ်တကျဆောင်ရွက်တင်တယ်လို့လည်းမြို့ပြစီမံကိန်းပညာရှင်ဒေါက်တာကျော်လက်ကအကြံပြုပါတယ်
ကျွန်တော်တို့ကဘာလုပ်ကြည့်မလဲလို့ပြောလို့ရှိရင်ဒီကိစ္စကြီးကနော်အခုနှစ်ပေါင်းများစွာပေါ့နော်လူလိုက်ရပြီးတွေကကိုပဲကျွန်တော်တို့ကတိတိကျကျအဲ့လိုရင်းမြောင်းနေနဲ့ဗာနဲ့ခေါ်ပဲစနစ်ဆိုတာစီမံကိန်းကြီးစနစ်ကြီးဆိုမရှိကြဘူးခင်ဗျာရေရှည်အားဖြင့်ကျွန်တော်တို့ဒီတစ်မျိုးလုံးကိုစီမံကိန်းချပြီးတော့နော်ဒီမျိုးကိုအခုလက်ရှိအခြေအနေဘယ်လိုရှိကြလဲနောက်ဘယ်ဘက်ကိုတိုးချက်ကြမလဲတိုးချက်လာလို့ရှိရင်အဲ့ဒီအခြေအနေကဘယ်လိုရှိမလဲအဲ့အရာတွေပေါင်းပြီးတော့ရေပင်းစနစ်တီရေမြောင်းစနစ်တီမိင်္ဂလာစနစ်တီလျှက်စစ်စနစ်တီကိုရေရှည်စီမံကိန်းရေးဆွဲဖို့လိုအပ်နေတယ်အဲ့လိုမလုပ်ဘဲနဲ့အခုကဟာဟိုကရေကြီးလို့ဒီကနေပိတ်လိုက်တယ်ဒီကရေကြီးလို့ဟိုကနေပိတ်လိုက်တယ်ဆိုရင်တော့ဘာဖြစ်မလဲဆိုရင်တနည်းအားမှာတချို့မြို့နယ်တွေမှာဟိုကပိတ်ဒီကပိတ်ပိတ်လို့နေနေလေးတက်တာလာတာရှိရှိရှိနေတခြားမျိုးတွေမှာပုံပြီးတိုးလာတာလို့ပြုပြီးဆိုးကြတာလို့ဖြစ်နေတယ်အဲ့တော့ဒီမျိုးပြစီမံကိန်းနဲ့လည်းတွဲပြီးတော့တခြားတဲ့မိန်းကစီမံကိန်းရေပေးစီမံကိန်းလျှက်စစ်စီမံကိန်းလမ်းပတ်စပယ်တဲ့ပို့ဆောင်ရေးအဲ့လိုပေါင်းပြီးတော့ကျွန်တော်တို့ခေါ်တာတော့ comprehensive planning လို့အဲ့ဒါ best of စီမံကိန်းပေါ့နော်အဲ့ဒီလိုလုပ်ကြလို့ရှိရင်တော့အခုချက်ချင်းကြီးမလို့မဟုတ်လို့တော့မရဘူးနဲ့နောက်9နှစ်10နှစ်လောက်ဆိုရင်တော့ကျေးဇူးရည်ကောင်းတဲ့ပေါ်ရင်တော့တက်ပါလာလေးဖြစ်ကြလိမ့်မယ်လို့ဒီလိုတော့ပြောမယ
်။မနေ့တနင်္ဂနွေနေ့ကရန်ကုန်မြို့တွင်ကားလမ်းမတွေပေါ်မှာရေရှမ်းခဲ့တဲ့အဖြစ်တွေကြောင့်ခီးသွားပြည်သူတွေရန်ကုန်မြို့ကနေခီးသွားလာရင်အတော်လေးအခက်အခဲဖြစ်ခဲ့ရတဲ့အခြေအနေကိုလည်းရန်ကုန်မြို့ကတူဖြစ်တဲ့မတ်ဤဆွေမြတ်ကအခုလိုပြောပြပါတယ်
။နေ့ရမိုးအကုန်လုံးရွာလိုက်တဲ့အခါကျတော့စုပြီးရွာလိုက်တော့ဖြစ်သွားတဲ့သဘောမျိုးပေါ့။အဲ့တော့အဓိကမြောင်းနေမှာမြောင်းနေမှာအမိုက်တွေပိတ်တာနေပြီးတော့စပြီးတော့ဒီမြောင်းတွေစနစ်ကြောင့်မထိန်နိုင်တဲ့အခါကျတော့မြောင်းတွေပိတ်ပြီးရေရှမ်းတက်လာပါပြီးတော့မနေ့ကတော့ဒီလေတက်တဲ့အဲ့ဒီဟာနဲ့တိုက်ဆိုင်ရောတော့အကုန်လုံးပြန်တက်သွားတယ်ဒီနေ့မနေ့တော့အကုန်ကြီးပြန်ကြသွားပြီ
မိုးလေဝသနဲ့ဇရာဗေဒဦးစီးဌာနရဲ့အချိန်နဲ့တပြေးညီထုတ်ပြန်ချက်တွေအရာကတော့ရန်ကုန်မြို့နဲ့အနီးတစ်ဝိုက်မှာမိုးတိထန်စွာထစ်ချုံရွာနိုင်ပြီးရွာရံရံလုံးပြည့်ဖြစ်ပါတယ်အလားတူမန္တလေးနဲ့နေပြီးတော့အနီးတစ်ဝိုက်တွေမှာလည်းနေရာကွက်ကြားမိုးထစ်ချုံရွာနိုင်ပြီးရွာရံရံလုံးပြည့်ပါတယ်နောက်ဒီမိုးလေဝသရဲ့နောက်နှစ်ရက်အထိခံမှန်းချက်ကတော့ပဲခူးအေယာဝတီရန်ကုန်တနင်္လာရီမိုးပြင်းနဲ့ရခိုင်ပြည်နယ်ကယားနယ်ကရင်ပြည်နယ်စကိုင်းတိုင်းမကွေးနေပြီးတော့မန္တလေးချင်းနဲ့ရှမ်းပြည် ဒီနေ့မှာမိုးထစ်ချုံရွာနိုင်ပြီးနေရာကွက်ပြီးမိုးကြီးနိုင်တယ်လို့ရွာရဲရာနှုန်းပြဖြစ်တယ်လို့လည်းဆိုထားပါတယ်ရှင်။